American ထောက်လှမ်းရေး agency တစ်ခုကဥရောပသမဂ္ဂရုံးတွေရဲ့ဆက်တွေ့သွယ်မှုတွေကိုကြားဖြတ်နားထောင်တယ်လို့ EU ရုံးတွင်ကွန်ပျူတာကွန်ရက်တွေထဲကိုလည်းလျှို့ဝှက်ဝင်ရောက်ထောက်လှမ်းခဲ့တယ်လို့ German magazine တစ်စောင်ကသတင်းဖော်ပြခဲ့ပါတယ်။ American အစိုးရအလို့ရှိနေတဲ့အမျိုးသားထောက်လှမ်းရေး agency NSA မှာအလုပ်လုပ်ခဲ့သူ Edward Snowden ကရရှိတဲ့လျှို့ဝှက်မှတ်တမ်းတွေကိုအခြေခံပြီးတော့သတင်းထုတ်ပြန်တာဖြစ်တယ်လို့ဒီကနေ့တင်းငွေနေထုတ် Dash Spiegel magazine ကပြောပါတယ်။ဝါရှင်တန်မြို့တော်ဘရာဆဲလ်စ်မြို့တော်နဲ့ကုလသမဂ္ဂတို့မှရှိတဲ့ EU ရုံးတွေမှာ NSA ကလျှို့ဝှက်အသံဖမ်းဆက်တွေကိုဘလို့တက်ဆင်ခဲ့တယ်လဲဆိုတာအပြင် EU Internet ကွန်ရက်တွေထဲကိုထိုးဖောက်ဝင်ရောက်ပြီးတော့ email တွေအချက်လက်တွေကိုဘလို့မျိုးလျှို့ဝှက်ရယူခဲ့တယ်ဆိုတဲ့အသေးစိတ်ကို2010ခုနှစ် September မှတ်တမ်းတွေမှာဖော်ပြထားပါတယ်ဒီသတင်းနဲ့ပတ်သက်လို့ magazine တိုင်းအနေနဲ့အပြည့်အဝရှင်းလင်းချက်ပေးဖို့ American နဲ့ဒီ American အာဏာပိုင်တွေဘက်ကလည်းနောက်ထပ်သတင်းအချက်လက်တွေပေးဖို့အတွက်ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှော့စ်ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။တကယ်တမ်းသာဒီသတင်းမှန်မယ်ဆိုရင် EU နဲ့ American ကြားဆက်ဆံရေးမှာအကြီးအကျယ်တက်ရောက်မှုတွေရှိလာလိမ့်မယ်လို့လည်း Mr. Scholz ကပြောပါတယ်။ NSA မှာ contractor အဖြစ်အလုပ်လုပ်ခဲ့သူ Edward Snowden ဟာ American အစိုးရထောက်လှမ်းရေးအစီအစဉ်တွေကိုလူသိရှင်ကြားဖော်ထုတ်ခဲ့တာကြောင့်သူကိုတရှိုးလုပ်မှုတွေနဲ့အမေရိကန်ကတရားစွဲထားပါတယ်။လောလောဆယ်ရုရှားနိုင်ငံမော်စကိုမြို့လေးစိတ်ထဲမှာရှိနေတယ်လို့ယုံကြည်ရတဲ့ Snowden ကိုခိုလှုံခွင့်မပေးဖို့အတွက်အမေရိကန်ဒုသမ္မတ Joe Biden ကသူ့ကိုတောင်းဆိုခဲ့တယ်လို့ Ecuador သမ္မတ Rafael Correa ကပြောပါတယ်ရှင်။